ဒီမိုကရေစီပညာရေးတောင်းဆိုသပိတ်မောက်လို့အစိုးရကဖမ်းဝရမ်းထုတ်ထားတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုဘိုးလုပ်ငန်းကော်မတီဝင်ကိုရဲရင်ကျော်နဲ့မြောင်းမြခရိုင်တာဝန်ခံကိုမြတ်သူတို့ကိုတရားခံပြည်အဖြစ်ဆက်လက်သတ်မှတ်ထားမှာဖြစ်တယ်လို့သိရပါတယ်။သူတို့အမှုကိုဧပြီလ30ရက်နေ့ကတရားဝတီတရားရုံးမှာစတင်စစ်ဆေးခဲ့ပါတယ်။အဲ့ဒီအခါမှာသူတို့၃ယောက်ကိုဒီနေ့အထိဖမ်းမမိသေးတဲ့အကြောင်းသက်ဆိုင်ရာရဲနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာကထွက်ဆိုကြပါတယ်။ဒါကြောင့်ကျန်တဲ့ကျောင်းသားတွေရဲ့အမှုကိုဆက်ပြီးစစ်ဆေးနိုင်ဖို့အတွက်သူတို့၃ဦးကိုတရားခံပြည်အဖြစ်သတ်မှတ်ထားလိမ့်မယ်လို့တရားလွှတ်တော်ရှင်းနေဦးအောင်သိန်းကပြောပါတယ်
တရားခံဖြာမတွေ့ဘူးဆိုတဲ့အကြောင်းတရားရုံးမှာလာစစ်ခံရတယ်ဗျာအဲမူလတိုင်ရက်ပါအတိုင်းပေါ့လာစစ်ခံစစ်ခံပြီးအဲ့ဒီမှုကိုယာယီပိတ်သိမ်းတာပေါ့ဗျာရှုပ်ပိလိုက်တယ်လို့တော့ကျွန်တော်တော့မထင်ဘူးဗျာကျွန်တော်သိတာကတော့တိုင်ကျက်ထဲမှာပါတဲ့တရားခံမပြည့်စုံရင်စစ်လို့မရဘူးအဲ့တော့ရှိတဲ့လူဆက်စစ်လို့ရအောင်ဖြာမတွေ့တဲ့တရားခံသူတို့ကတရားရုံးမှာတရားလူနဲ့အဲ့ဒီရဲကဥက္ကဋ္ဌတွေပါနေခေါ်ပြီးသူ့ကိုဖြာပြီးမတွေ့ရှိကြအောင်အရင်ဆက်လိုက်တယ်အဲ့တော့ရာဘေးမှုဖွင့်တယ်လို့ပြောတယ်ဆက်လိုက်ပြီးလို့ရှိရင်ဒီမှာနေထိုင်တဲ့ရှားမတွေ့ဘူးရှားမတွေ့ဘူးဆိုရင်အဲ့ဒါသူကဒါရာဘေးမှုပိတ်သိမ်းနေပေါ့ဗျာတရားခံကြီးကြီးညာကြပေါ့ပြန်တဲ့သူတွေ trial သွားလို့ရအောင်ပေါ့ဗျာအဲ့တော့နောက်တွင်ပြန်ဖမ်းနိုင်တယ်ဒီမှုပြီးသွားပြီကြံအောင်လည်းဖမ်းနိုင်တယ်ဒီဘက်ကပြစ်မှုကြီးတစ်ခုလုံးပြီးသွားတယ်သူ့တွေကတော့မပြီးသေးဘူးပေါ့ဒီကအဲ့လိုသဘောရှိတယ
်အမှုရဲတစ်ခုမှပါဝင်နေတယ်လို့စွပ်စွဲခံထားသူအားလုံးကိုတရားရုံးမှာအတူတူမတင်နိုင်ရင်လွတ်နေတဲ့သူတွေအတွက်ဥပဒေကြောင်းအရအခုလိုဆောင်ရွက်ရတာမျိုးဖြစ်တယ်လို့ရှင်းနေဦးရောဘတ်ဆောင်းကလည်းပြောပါတယ်
။ကျင်းမတန်ရကျင်းတုံးဥပဒေပုံမှန်512အရအရင်းယူဆောင်ရွက်နေတာ။အဲ့တော့သူ့ကိုရုံးရှိရောက်ရှိအောင်ညီတို့များဆောင်ရွက်လို့မရဘူးဆိုရင်သူ့ရဲ့မျက်ကွယ်မှာအမှုစစ်ဆေးဖို့အတွက်သူ့အိမ်နီးနားချင်းရက်ကွယ်အုပ်ချုပ်ရေးမှုတွေယာယီမှုတွေအပိုင်ရဲစခန်းကနေဒိန်းကြီးအဲ့ဒီတပ်တွေကိုဆွေးဆွေးပြီးတော့မူလအမှုကြီးမှာသူ့ရဲ့မျက်ကွယ်ကိုဆွေးဆွေးသွားမယ်လို့ဆိုပြီးတော့ဆောင်ရွက်တာဖန်ဝန်းနဲ့ရုပ်သိမ်းလိုက်တယ်ဆိုတဲ့ဥစ္စာကလုံးဝမမှန်ကန်နိုင်ဘူ
းအမျိုးသားပညာရေးဥပဒေတပိတ်မှောက်တဲ့ကျောင်းသားတွေကိုလက်ဗရန်မြို့မှာအစိုးရကအကြမ်းဖက်ရိုက်နဲ့ဖမ်းဆီးတဲ့အခါမှာလွတ်မြောက်သွားတဲ့ကျောင်းသားကောင်းဆောင်တွေကိုတရားခံပြေးဖြစ်သတ်မှတ်ထားပြီးဖမ်းမိထားတဲ့ကျောင်းသားတွေကိုအရေးယူဖို့ရုံးထုတ်စစ်ဆေးနေတာဖြစ်ပါတယ်မေလ12ရက်နေ့ကိုနောက်တစ်ချိန်ယုံချင်းတတ်မှတ်ထားပြီးတရားခံပြည့်ဖြစ်အစိုးရကတတ်မှတ်ထားတဲ့ចောင်းသားကောင်းဆောင်3ယောက်အတွက်အစိုးရတပ်တွေကိုအဲ့ဒီနေ့မှာစစ်ဆေးမယ်လို့လည်းသိရပါတယ်ခင်ဗျာ